မြန်မာလူထုအတွက်တယ်လီဖုန်းသုံးဆွဲကတွေဟာတက်နိုင်တဲ့နှုန်းထားဖြစ်ရမယ်လို့ဥရီဒူတာကုမ္ပဏီကတာဝန်ရှိသူတူဦးကပြောပါတယ်။လာမယ့်15နှစ်အတွင်းမှာဒေါ်လာတန်ပေါင်း1500လောက်ကိုရင်းနှီးမြှုပ်နှံသွားမှာဖြစ်ပြီးတော့လုပ်ငန်းတွေကိုစပီးအကောင့်ထဲပို့ပြီးဆိုတာနဲ့အကြီးအမားဆုံးရှိနေတဲ့ဒီစိုးရိမ်ချက်ကတော့ပြည်မြအောင်လို့သွားနိုင်ရေးပဲဖြစ်တယ်လို့ပြောပါတယ်။ဒီရန်ကုန်မြို့မှာဒီကနေ့ကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကိုတိုင်သွားရောက်ပြောသတင်းယူခဲ့တဲ့ကိုတတော်သိန်းကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံမှာတယ်လီဖုန်းဆက်သွယ်ရေးအတွက်လုပ်ငန်းလုပ်ကိုင်ခွင့်လိုင်စင်ရထားတဲ့နိုင်ငံခြားကုမ္ပဏီတစ်ခုတည်းကဥရီဒူးကုမ္ပဏီဟာကာတာနိုင်ငံမှာအခြေစိုက်ပြီးနိုင်ငံပေါင်း50ကျော်ကမတူကွဲပြားတဲ့လူမျိုးပေါင်း50ကျော်နဲ့ဖွဲ့စည်းထားတဲ့ကုမ္ပဏီတစ်ခုဖြစ်တယ်ဆိုတာကိုကုမ္ပဏီတာဝန်ရှိသူတွေကအလေးနဲ့ပြောခဲ့ကြပါတယ်။သတင်းစာရှင်းလင်းပွဲအတွင်းအဓိကစိတ်ဝင်စားခဲ့ကြတဲ့မိကွန်းတစ်ခုကတော့တယ်လီဖုန်းသုံးဆွဲကတွေကိုဘယ်လိုတတ်မှတ်မလဲဆိုတာပါပဲ။ဒါနဲ့ပတ်သက်ပြီးအတိအကျပြောဖို့ရာစောပါသေးတယ်လို့ကုမ္ပဏီတာဝန်ရှိသူတူကပြောပါတယ
် We have to have affordable prices to reach the vast majority of this huge population so we will be very
ကြီးမားတဲ့လူဦးရေတွေကလူအများစုစီရောက်နိုင်ဖို့အတွက်ကျွန်တော်တို့အနေနဲ့တတ်နိုင်တဲ့နှုံထားတွေတတ်မှတ်ရပါမယ်ကျွန်တော်တို့ဟာတိတ်ကိုရှင်ပြိုင်နိုင်စွမ်းအားကောင်းပါလိမ့်မယ်ဈေးနှုန်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာကျွန်တော်တို့ပိုးပြီးတော့ပြောသွားနိုင်မှာဖြစ်ပါတယ်လို့ Urido ကုမ္ပဏီရဲ့အကြီးတန်းကိုယ်စားလှယ် Mr. Ross Comet ကပြောသွားတာပါသူတို့အနေနဲ့လာမယ့်15နှစ်အတွင်းမှာဒေါ်လာ15ဘီလီယံအထိရင်းနှီးမြှုပ်နှံသွားမှာဖြစ်ပြီးလုပ်ငန်းတွေကိုအကောင့်ထည့်ဖော်ဖို့ပြည်တွင်းလုပ်ငန်းလုပ်ဖက်တွေကိုရွေးချယ်သွားမှာဖြစ်တယ်လို့ဝန်ထမ်းတွေကလည်းပြည်တွင်းကလူတွေကိုရွေးချယ်ခန့်အပ်ပြီးတော့လေ့ကျင့်ပေးသွားမယ်လို့ပြောပါတယ်လုပ်ငန်းတွေကိုစပြီးအကောင့်ထည့်ဖော်ပြီးဆိုတဲ့အချိန်မှာအကြီးအမားဆုံးဖြစ်လာပွဲရှိတဲ့စိုးရိမ်ချက်ကတော့အောင်မြင်ပြီးမြောက်အောင်လှုပ်ဆောင်နိုင်ရေးပဲဖြစ်ပါတယ်လို့နောက်တာဝန်ရှိသူတူကပြောပါတယ
် It's the things we can't control executionWe've got this far but the real hard work starts now.
ကျွန်တော်တို့ထိန်းချုပ်လို့မရတဲ့ကိစ္စတွေပေါ်မှာစိုးရိမ်ပါတယ်။လုပ်ငန်းတွေပြီးမြောက်အောင်မြင်အောင်အကောင့်ထဲဖော်ရေးပိုင်းမှာအကြီးအမားဆုံးစိုးရိမ်ချက်ရှိပါတယ်။ဒီအခြေအနေတိကျွန်တော်တို့ရောက်လာခဲ့ပြီဖြစ်ပေမဲ့တကယ်ကိုပင်ပင်ပန်းပန်းလုပ်ရမယ့်အပိုင်းကအခုမှစတာပါ။အောင်မြင်ပြီးမြောက်ရေးဟာအကြီးအမားဆုံးစိုးရိမ်ချက်ဖြစ်ပေမဲ့ဒါကကျွန်တော်တို့လုပ်ရမယ့်အပိုင်းမှာလှုပ်ရှားရှိတာတွေကိုပြီးအောင်လုပ်စီမံကိန်းကိုအကောင့်ထဲဖော်ကွန်ရက်တွေကိုတိဆောက်ကျွန်တော်တို့ရဲ့စီးပွားရေးကိုတိဆောက်ပြီးတော့ဖြစ်နိုင်သမျှအကောင်းဆုံးစီးပွားရေးဖြစ်အောင်လှုပ်ဆောင်သွားဖို့ဖြစ်ပါတယ်
။ဝရီဒူးကုမ္ပဏီရဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူးမစ္စတာနီကိုလတ်စွာဇီကပြောသွားတာပါ။မြန်မာနိုင်ငံဟာသူတို့အတွက်အာရှမှာအင်ဒိုနီးရှားနိုင်ငံပြီးရင်လူဦးရေအားဖြင့်ဒုတိယအကြီးဆုံးဈေးကွက်ဖြစ်ပြီးပြိုင်ဘက်တွေနဲ့အပြင်းအထန်ရှင်ပြိုင်လုပ်ကန်သွားမှာဖြစ်တယ်လို့မစ္စတာရော့စ်ကလည်းပြောပါတယ်။ဝရီဒူးကုမ္ပဏီဟာကာတာနိုင်ငံခြေစိုက်ကုမ္ပဏီတစ်ခုပါ။နော်ဝေးနိုင်ငံခြေစိုက်တယ်လီနော်ကုမ္ပဏီနဲ့ဥရီဒူးကုမ္ပဏီတို့ကိုတယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းလုပ်ဖို့လိုင်စင်အတွက်ဇွန်လ28ရက်နေ့မှာဆက်သွယ်ရေးဝန်ကြီးဌာနကရွေးချယ်ခဲ့ပြီးတဲ့နောက်ဥရီဒူးကုမ္ပဏီရဲ့ရင်းနှီးမြှုပ်နှံမှုအပေါ်ကန့်ကွက်တာတချို့အထူးသဖြင့် Facebook စာမျက်နှာတွေမှာပေါ်လာခဲ့ပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီး Ross Comet ကတော့သူတို့အနေနဲ့လုံသမျှကိုပွန့်ပွန့်လင်းလင်းအသိပေးပြီးလုပ်ပြသွားမှာပါလို့ပြောပါတယ
်။ We're the kind of guys who will speak openlyAnd we'll answer your questions to the best we possibly can. And we'll also come out and tell you all the good news.
ကျွန်တော်ကပုံပွင့်လေးလေးပြောဆိုသွားမယ့်လူမျိုးတွေပါ။မိသမီးကိုကျွန်တော်တို့တတ်နိုင်သမျှအကောင်းဆုံးဖြေချသွားမှာပါ။ကျွန်တော်တို့မှာသတင်းကောင်းတွေရှိလာရင်အတိအပြေးပြောဆိုသွားမှာဖြစ်တယ်လို့အနာဂတ်မှာအမှားအရင်းတွေလုံမိခဲ့ရင်လည်းကျွန်တော်တို့ပြောဆိုသွားမှာပါ။ဒါဟာကျွန်တော်တို့ရဲ့ဈေးကွက်တွေမှာလုတ်တဲ့ပုံစံပါပဲ။ဒါဟာမြန်မာနိုင်ငံကကောင်းမွန်တဲ့လူတွေနဲ့လက်တွဲပြီးကျွန်တော်တို့လုတ်ကင်သွားမယ့်ပုံစံပါပဲလို့ဥရီဒူးကုမ္ပဏီရဲ့ကြီးတန်းကိုယ်စားလှယ် Ross Comet ကပြောခဲ့ပါတယ်။လက်ရှိအချိန်ထိဆက်သွယ်ရေးဥပဒေတစ်ခုကိုလွတ်တော်ကမပြဋ္ဌာန်းနိုင်သေးပါဘူး။ဒါပေမဲ့ဥရီဒူးကုမ္ပဏီကတော့ထွက်လာမဲ့ဥပဒေသစ်ပါပြဋ္ဌာန်းချက်တွေအတိုင်းအောင်မြင်အောင်အကောင့်ထည့်ဖော်နိုင်မယ်လို့ယုံကြည်ထားပါတယ်။ဥရီဒူးကုမ္ပဏီဟာဖောက်သည်ပေါင်း93သန်းရှိနေပြီဖြစ်ပြီးလွန်ခဲ့တဲ့9နှစ်6နှစ်အတွင်းဝင်ငွေအားဖြင့်တိုင်းတာရင်ကမ္ဘာပေါ်မှာအလင်းမြန်ဆုံးတိုးတက်နေတဲ့ဆက်သွယ်ရေးကုမ္ပဏီဖြစ်ပါတယ်လို့ Mr. Sozi ကပြောပါတယ်။မြန်မာနိုင်ငံမှာသူတို့ရဲ့ဝန်ဆောင်မှုကိုဘယ်အချိန်မှစမယ်ဆိုတာကိုတော့ Mr. Comet ကအတိအကျပြောမသွားပါဘူး။သတင်းမီဒီယာတွေကိုပြောပြခြင်းပေမဲ့လည်းသူတို့ရဲ့ရှင်ပြိုင်ဘက်တွေကိုမသိစေခြင်းလို့ကြောင့်မှလို့အကြောင်းပြခဲ့ပါတယ်။ Urdu Company အနေနဲ့မြန်နှုံးမြင့် 3G HSPA ဆက်သွယ်ရေးနည်းပညာကိုမြန်မာနိုင်ငံတော်မှအသုံးပြုနိုင်အောင်တည်ဆောက်သွားမယ်လို့ကုမ္ပဏီတာဝန်ရှိသူတွေကပြောခဲ့ကြပါတယ်ခင်ဗျာ။